သတင်းလွတ်လပ်ခွင့်ဆိုတဲ့အရာဟာအခြေခံကြတဲ့လူခွင့်ရတရားဖြစ်တဲ့အကြောင်းနိုင်ငံတကာကသဘောတူညင်ညာခဲ့ပြီးတဲ့နောက်25နှစ်ကြာလာတဲ့အခုချိန်မှာသတင်းသမားတွေအတွက်တော့တရားဝင်စင်စါဖြတ်တောက်မှုတွေဖိနှိပ်မှုတွေနဲ့ထောင်သွင်းအကျဉ်းချမှုတွေဒါမှမဟုတ်လုတ်ကြံတက်ဖြတ်ခံရမယ်ဆိုတဲ့ချင်းချောက်မှုတွေကိုပါတိုးမြင့်ရင်ဆိုင်လာနေကြရပါတယ် VOA သတင်းတောက် Richard Green ရဲ့သတင်းလွှာကိုအခြေခံပြီးဦးဆောင်မိုးဝေကတင်ပြပေးထားပါတယ်ရှင်
ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာမှာသတင်းလွတ်လပ်ခွင့်အခြေအနေဟာ12နှစ်အတွင်းအနေဆုံးအဆင့်ကိုကျဆင်းသွားတယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကပြောဆိုပါတယ်ဒီလိုကျဆင်းသွားတဲ့အကြောင်းရင်းနောက်ပိုင်းမှာနိုင်ငံရေးရာဇဝတ်မှုကင်းတဲ့အကြမ်းဖက်ဖွဲ့စည်းတွေကြောင့်ဖြစ်ရတယ်လို့ဆိုပါတယ်တစ်နှစ်အတွင်းသတင်းလွတ်လပ်ခွင့်အကျဆင်းဆုံးနိုင်ငံပေါင်း9နိုင်ငံတွေကနေ Freedom House အဖွဲ့ကရွေးထုတ်ပြတဲ့တန်းပြီကတော့အီဂျစ်နိုင်ငံဖြစ်ပါတယ်Egypt သတင်းသမားတယောက်ဖြစ်တဲ့ Khalid Dawood က
Our role is to provide objective and credible coverage of events that are
ကျွန်တော်ရဲ့မူကအီဂျစ်နိုင်ငံမှာအမှန်တကယ်ဖြစ်ပွားနေတဲ့အဖြစ်အပျက်တွေကိုခန်းခိုင်းလုံလုံနဲ့ဓမ္မဒိဋ္ဌာန်ကြားကြားတင်ပြဖို့ဖြစ်ပါတယ်။အဖြစ်အပျက်ကအမှန်တရားကိုသူ့အလိုလိုပြောပြနေတာပါ။အမှန်တရားတစ်ခုကိုဖန်တီးတင်ပြရဲဆိုတာသတင်းမီဒီယာမဟုတ်ပါဘူး။သတင်းသမားတွေမဟုတ်ကြပါဘူး။အီဂျစ်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အတွက်မီဒီယာကနေတဆင့်ဝါဒဖြန့်နှားတွေလှုပ်ပေးနေလို့မရပါဘူး။
တဲ့ရင်လွတ်လပ်ခွင့်ညင်းပယ်တဲ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်အများစုဟာစစ်မဲ့ပြိပခဖြစ်ပွားနေတဲ့နိုင်ငံတွေအဂတိလိုက်စားမှုတွေဖြစ်နေတဲ့နိုင်ငံတွေဖြစ်နေတာများပြီးအုပ်ချုပ်ရေးရိုယွင်းပျက်စီးတွားတက်ကြတာများတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီကပြောဆိုပါတယ်မြန်မာနိုင်ငံမှာလည်း2012-2013ခုနှစ်လောက်ကတည်တာတဲ့တဲ့ရင်လွတ်လပ်ခွင့်တိုးတက်မှုတွေတွေ့ကြရပေမဲ့နောက်ပိုင်းမှာတော့အားပြော့သွားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောဆိုပါတယ်အခုတက်လာတဲ့အစိုးရတဲ့အနေနဲ့စာနယ်ဇင်းသမားတွေနဲ့ပူးပေါင်းပြီးတော့စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်မှုရတော့အောင်လုပ်နိုင်ပါလိမ့်မယ်လို့လည်းဦးဖေမြင့်ကပြောပါတယ
်ကျွန်တော်တို့က2012-13လောက်မှာကျွန်တော်တို့လွတ်လပ်မှုတော်တော်လေးတိုးတက်လာခဲ့တယ်အခုနည်းနည်းလေးတန့်နေတယ်ဒါပေမဲ့လို့အခုကျွန်တော်တို့ကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာအိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုံတူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နေတဲ့လူလက်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မဲ့အခြေအနေအများကြီးရှိတယ်၊ခွင့်လန်းအများကြီးရှိတယ်လို့
။တည်င်းလူလက်ခွင့်မပေးတဲ့တည်င်းတွေကိုအမှောင်ချထားတဲ့အစိုးရတွေဟာအောင်မြင်မှုရတဲ့အစိုးရတွေမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့တည်င်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်
။ On World Press Freedom Day, we want to be clear.here from the podium
ဘတ်ဒင်းလူလခွင်းနေမှာဒီအမေရိကန်နိုင်ငံသားဝန်ကြီးဌာနသတင်းစာရှင်းဝဲကျင်းပတဲ့ဆင်မြင်ကနေကျွန်တော်ရှင်းရှင်းလင်းလင်းပြောချင်တာကတော့ဘယ်လိုအစိုးရမျိုးမဆိုဘယ်လိုပဲဟိတ်ဟန်တွေထုတ်ထုတ်အောင်မြင်မှုတွေရှိရှိသူတို့နိုင်ငံသားတွေကိုယုံကြည်တဲ့အတိုင်းလွတ်လွတ်လပ်လပ်ပြောခွင့်မပေးဘူးနိုင်ငံသားတွေရဲ့ဘဝတွေကိုရိုက်ခတ်တဲ့အဖြစ်အပျက်တွေဆုံးဖြတ်ချက်တွေကိုသိကြခွင့်မပေးနိုင်ဘူးလို့ညှင်းဆန်မယ်ဆိုရင်အောင်မြင်ကြီးမြတ်တဲ့အစိုးရဆိုပြီးသူ့ကိုယ်သူမပြောနိုင်ဘူးဆိုတာပါပဲလွတ်လပ်တဲ့သတင်းဌာနတွေမရှိတဲ့အတိုင်းပြည်သူပြည်အနေနဲ့ဘာမှကြောက်ရွံ့နေစရာမရှိသလိုသူတို့စီကသင်ယူစရာလည်းဘာမှမရှိပါဘူးသူတို့အတွက်အနာဂတ်အလားအလာကိုလည်းအောင်မြင်အောင်ဘယ်လိုမှမဆောင်ရွက်နိုင်ဘူးဆိုတာရှင်းပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကတစ်ချိန်ကသူတို့ရေးသားခဲ့ကြတဲ့သတင်းတွေကြောင့်အနှောက်အယှက်ပေးခံရပြီးအခြေအနေတွေကထူးမလာဘူးလို့ပြောနေကြတဲ့သတင်းသမားတွေအပေါ်စိတ်ဝင်စားမှုရရှိခဲ့ပါတယ်သူတို့ရဲ့အဖြစ်အပျက်အကြောင်းအရာတွေကို humanrights.org internet website ဆာမင်နာရဲ့ free the press ဆိုတဲ့ခေါင်းစဉ်အောက်မှာရှိတဲ့ twitter လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်ခင်ဗျာ